ဆရာဝန်ကြီးခင်ဗျာအခုမြန်မာနိုင်ငံမှာဖြစ်နေတဲ့လူမျိုးရေးဘာသာရေးဆန်တဲ့ပဋိပက္ခတွေဟာဒီမိုကရေစီဖော်ဆောင်ရေးအတွက်ဘလောက်အရေးကြီးတဲ့စိန်ခေါ်မှုလို့ဆရာထင်ပါလဲဆရာ
ဒီမိကောကိုကျွန်တော်အမှန်တမ်းပြောရရင်ဒီရက်တော့တင်မှာမီဒီယာတွေနဲ့တွေ့တဲ့အခါမှာကျွန်တော်နောက်ဆုံးပိတ်မှာသာပြောတဲ့အိစာဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်ကနိုင်ငံရေးပါတီဖြစ်နေနိုင်ငံရေးသမားတွေဖြစ်နေတဲ့တော့နိုင်ငံရေးကိုကျွန်တော်ကတောင်းပြီးတော့တမင်ဆုံးပို့တဲ့ခါမျိုးဖြစ်မှာပြောရတဲ့ကျွန်တော်ဒီစားကိုကျွန်တော်နောက်ဆုံးပိတ်မှာသာပြောပါတယ်တိုးတော့ခုဥတော်နန္ဒာဒီစားကိုပထမဆုံးကားပြီးတော့ဒါအရေးကြီးတဲ့ဒီစားကိုအရေးကြီးတဲ့အတိုင်းမင်းကျွန်တော်လည်းခီကြဖို့တာဝန်ရှိရလို့ကျွန်တော်သဘောထားရဲအဲ့တော့ဥကျန်သာပြောတဲ့တိုင်းမင်းဒီဟာကျွန်တော်အတူတူးနဲ့ပြောရမယ်ဆိုရင်တော့ဒီဟာကျွန်တော်ဘုံမှာပြီးမှဒီနေ့ဆောင်ရွက်နေကြတယ်ဒီမိုကရေစီပြည်ထောင်တော်လေးကြီးကိုတည်ရှိတဲ့အရေးကြီးတဲ့အနေဖြစ်နိုင်တဲ့လို့ပဲကျွန်တော်သုံးသပ်ပြသည်လို့ကျွန်တော်ပြောတင်ပါတယ
်ဟုတ်ကဲ့ရှောင်းအောင်ခင
်အများဆုံးတာဝန်ရှိတာတော့အစိုးရပေါ့ဗျာအစိုးရကလွန်ခဲ့တဲ့နှစ်ပေါင်းများစွာလားအာဏာရှင်စစ်အစိုးရအနေနဲ့အုပ်ချုပ်လာတယ်အုပ်ချုပ်လာပြီးအခုဒီဒီမိုကရေစီအစိုးရခင်မနေတဲ့ဘဝဖွင့်လိုက်တယ်ဆိုတော့သူလူတွေကလည်းကိုမချင်တတ်တာလေးတွေဗာလေးတွေပြောလာတယ်ဆိုတော့အဲ့တော့ဒီအစိုးရဘယ်လောက်ထိအောင်သူထိန်းနိုင်မလဲဆိုတဲ့အပေါ်မှာမူတည်တာပေါ့သူမထိန်းနိုင်ရင်သူပြုပြင်လုပ်ငန်းတွေသူမအောင်ပြင်ဘူးပေါ့ဘာဖြစ်လဲဆိုတော့ဒီကိစ္စကဟိုချက်ချင်းလုပ်လို့ရတဲ့ကိစ္စလည်းမဟုတ်ဘူးဒါတဖြည်းဖြည်းလုပ်ရမယ့်ကိစ္စဒါလူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့ကိစ္စတွေကအကုန်လုံးတစ်ကမ္ဘာလုံးမှာဖြစ်နေတာပဲဆိုတော့ဒါတွေဖြစ်လို့ရှိရင်လည်းထိန်လို့တိန်လို့မရဘူးအဲ့တော့အရင်တုန်းကနည်းနည်းပွားဖြစ်တာထိန်သိမ်းနိုင်ခဲ့တယ်နောက်ကြီးလာတဲ့အခါကျမထိန်သိမ်းနိုင်တဲ့အခါကျတော့အကုန်လုံးအစီအစဉ်တွေကုန်ဖြစ်တာပေါ့ဗျာ
ဆရာအဲ့တော့ဆရာအစိုးရတောင်းရှိဆိုတော့ဒီကိစ္စမှာနိုင်ငံရေးပြောကပါတယ်ထင်ပါလားဒီကိစ္စဖြစ်လာတာသူတို့မဟုတ်လူထုကရင်ကျက်မှုမရှိတာလားဆရာ
အဲတိုက်ပြရတော့နိုင်ငံရေးကတော့မတည်ငြိမ်ဘူးပေါ့ဗျာနိုင်ငံရေးကမတည်ငြိမ်တဲ့တိုက်ပြမှာဒါမျိုးဖြစ်တဲ့အခါကျတော့ပူဆိုးတာပေါ့ဆိုတော့ဒီအပြောင်းလဲလောက်တာဒီဘာဒီမကြိုက်တဲ့လူကလည်းပဲမြောက်ထိုးပင်းကိုလုံနိုင်တာပဲဒီကိစ္စကဒီအမိုက်ကစားပြတ်တက်မိလောင်ဆိုပြီးတော့ဖြစ်သွားနိုင်တဲ့ကိစ္စတွေဟုတ်ဗျာဆိုတော့အသေးဘွားကိစ္စလေးကနေပုံကြီးချဲ့ပြီးတော့အကြီးကြီးရုံးရင်းဆန်ကားဖြစ်ပြီးတော့တမျိုးလုံးမိလောင်နေဒီဒီဖြစ်ဖြစ်သွားရတာဟုတ်ဆိုတော့အဲ့ဒါကိုအချိန်မီထိမ့်သိမ့်နိုင်မှုကအစိုးရမှာတာဝန်ရှိတယ်ဒါမျိုးတွေကအနောက်တိုင်းမှာလည်းဖြစ်တာပဲပဲရစ်မှာလည်းဖြစ်တယ်ဒီအနောက်တိုင်းမှာအကုန်ဖြစ်တာပဲဒန်မတ်ဒီမွတ်စလင်နဲ့ပတ်သက်တဲ့အစီအကျိုးတွေကဖြစ်တာပဲဖြစ်ပြီးရင်အနောက်တိုင်းကဒါကိုထိမ့်နိုင်သိမ့်နိုင်တယ်နောက်အနောက်တိုင်းမှာရှိတဲ့မွတ်စလင်အများစုကလည်းပဲဒီလိုမြောက်ပေးတိုင်းလုံမဲ့လူမဟုတ်ဘူးပေါ့ဗျာဆိုတော့အဲ့လိုမျိုးပေါ့ဒီကရှိတဲ့လူတွေကပြည်သက်ကလည်းရင့်ကျက်တယ်ဆိုတော့ထိမ့်ရသိမ့်ရလွေးကူတယ်ဘာမှပြီးကြတော့ပြည်သက်ကလည်းမရင့်ကျက်ဘူးနောက်ပြီးတော့ဟိုရင်းပေါ့ဗျာဆိုဘာခေါ်လဲ emotional ဖြစ်တာပေါ့ထိတ်ကလေးဆိုရင်ကိုယ့်အနေကိုဟိုအကြမ်းဖက်ခြင်းနဲ့စိတ်ဓာတ်တွေနှစ်ဖက်စလုံးရှိတာပေါ့
ဟုတ်ကဲ့ဆရာဝင်းနေ
ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့တော့ကျွန်တော်ဘယ်လိုပြောချင်လဲဆိုတော့ဒီကိစ္စလေးကျွန်တော်ကအမှန်တည်းပြောရင်နောက်ပိုင်းမှာပြောတဲ့စကားတွေပဲဥကျော်စံကဒါအရေးကြီးခြေလမ်းကိုပြည်ပြောလိုက်တာကြောင့်ဒါဒီလေကျွန်တော်ခြေလမ်းကနေပြီးကျွန်တော်ဖြေရမယ်ဝေရစီရလို့ကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီကိစ္စကဒီကိစ္စကအရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဲ့တော့နိုင်ငံနောက်ကဒီရှိတဲ့နေရာမှာနိုင်ငံပြောကလားဆိုတာတော့ကျွန်တော်တက်ကြမပြောနိုင်ဘူးလားသို့တော့ပြောရတယ်ရှိရဆိုတော့တိကျကိုပြောလို့ရတယ်လို့ကျွန်တော်ပြောချင်ပါတယ်။ဒါပြလို့ဆိုလို့ရှိရင်အခုဒီနေ့ဖြစ်နေတဲ့ကိစ္စဟာလူမျိုးရေးခံစားလက်ပါလား။ဒါကတစ်ခါတစ်ခါနေပြီးတော့လဲဒါဘာသာရေးကိစ္စဆိုတာလဲအဲ့ဒါမွတ်စလင်စံကြီးလို့ပေါ့လို့ပါတယ်။နောက်ကအဲ့မှာလဲလုံးကျော်တဲ့နေရာမှာမွတ်စလင်တကအစိုးရကြီးရဲ့ရှိပါလေဆိုတာဒါကျွန်တော်ညီနေတဲ့အားရှိပါလေ။အဲ့ဒါလည်းဗုဒ္ဓဘာသာဘက်ကလည်းဒီအစိုးရကြီးရှိတယ်အဲ့ဒီလူရဲ့လုံးကျော်တာရှိတယ်ဆိုတာလဲဒါကျင်းရှားပါလေနော်ဒီလက္ခဏာကြီးအတူတူလက္ခဏာပြောရလေဘာသာရေးပုံစံနဲ့ချင်းကြရတယ်အခုကြတော့ဒီအရက်တူရသားကြီးကပြည်သူလူထုကြားတယ်မဟုတ်ကပ်လာဖြစ်အောင်ဖန်တီးရယ်ဆိုတဲ့သဘောတွေကပေါ်လာတယ်ခင်ဗျအဲ့ဒါတော်တော်အရေးကြီးတဲ့ကိစ္စလို့ပြောချင်ပါတယ်ဘာဖြစ်လို့ဆိုရင်ဆိုတော့ရန်ကုန်မှာခုမနေ့တည်းကဖြစ်တဲ့ညပိုင်းမှာဖြစ်တဲ့အဆူရှိတယ်ဘာလို့လဲဆိုရင်ဒီလူတစုကနေပြီးတော့နော်ဒီညမထွက်ရအမိထုတ်ပြီးညကိုနိုင်သူဆိုင်နေပါလေပြိညမသွားရဆိုတဲ့အားကြီးသူတို့ရဲ့ချိန်မှာဟုတ်အဲ့ဒါကားနေနဲ့တခါလေရက်ွက်ကြီးတွေဝင်လာပြီးတော့ဒီမူချင်းများလေရက်ပကြရဲ့ခါတော့ဗမာရီမူချင်းလေးကိုတတ်တော်မဲ့ဗမာရီလာနေပြီးတော့မျိုးဖြစ်ပြောပေါ်တယ်နောက်တစ်ခါဗမာရက်ွက်ကြတဲ့ခါကျတော့လေအာမူချင်းလေးကလာနေပြီးဗမာရီကိုလည်းပြီးတော့မယ်ဆိုတဲ့ခါမျိုးသူပြုံးတော်သွားတယ်အဲ့တော့ပြုံးသားပါလေဆိုတော့နောက်ကနေပြုံးတော်နေတဲ့မတမားလေးပြောပါလေဆိုတော့ရှိရဲဆိုတာကျွန်တော်အကြီးကပြောနိုင်ပြီဘုဒ္ဓဒီပြောတာတွေကနိုင်ငံရေးပြောတာလားခလာတွေ့နေလဲအဲချာချာတော့ရာသူများရဲ့ပြောတာလားဆိုတော့ဒါကျွန်တော်ဆက်ပြီးတော့ ဆောင်ကြည့်ပြီးတော့စဉ်းစားမယ်ဟိစာဖြစ်တယ်ဖော်တော့မယ်ဟိစာဖြစ်တယ်လို့ကျွန်တော်ပြောနေပါတယ
်ဟုတ်ကဲ့ဆရာဆိုတော့ဒီပြောကသွေးထိုးလှုံ့ဆော်တဲ့လူတစုသူတို့ကိုယ်၌ကဒီမိုကရေစီဖြစ်ထွန်းလာရင်မြန်မာနိုင်ငံဟာဒီမိုကရေစီထွန်းလာတဲ့လူ့အဖွဲ့အစည်းဖြစ်လာရင်သူတို့အတွက်လည်းကောင်းလိမ့်မယ်အကျိုးစီးလိမ့်မယ်လို့သူတို့ကမယုံကြည်တာလားဒါအပြင်သူတို့လှုံ့ဆော်မှုကိုလိုက်ပါတဲ့လူတို့ကရောဒီမိုကရေစီထွန်းလာတဲ့လူ့အဖွဲ့အစည်းဟာငါတို့အလုံးအတွက်ပူကောင်းမယ်ဆိုတော့သူတို့သတိချာချာသဘောမပေါက်နိုင်တာလားဆရာ
အဲ့ဒီသဘောပေါက်မှုတွေကတော့ကျွန်တော်ထင်နေတာဟိုစိတ်တက်ပိုင်းထံဖြစ်တဲ့ခါကျတော့သူရဲ့အတွင်းသဘောတော့ကျွန်တော်မသိဘူးခင်ဗျာသို့တော့ခုနပြောလို့သူတို့ကျူးလွန်နေတယ်ဟာသူတို့တွေဖန်တီးနေတယ်သူဘူးမှုတွေတုံးလဲအချင်းချင်းပြန်လို့မှုတွေအချင်းချင်းကိုဟလာတတ်မဲ့ဖြတ်မဲ့ဘလူးစီတဲစီစလို့ပြောလုံနေတာကတော့ဘာလို့ပြောဟာဒီကြောင်းလဲနေတဲ့အချင်းကြီးဟာကြောင်းလဲနေတဲ့နိုင်ငံတော်မှာဒီမူစီတို့ဘာလို့ကြောင်းလဲနေပုံစံအနေနဲ့ပတ်သက်လို့မကြိုက်ဘူးဆိုတော့ကြင်ကြားနေတယ်
ဟုတ်ကဲ့လူလူတွေကအဲ့လိုပြောကသွေးထိုးမှုတွေမြောက်ထိုးပင်ကောလူမှုတွေနောက်ကိုပါနေတယ်တချို့နိုင်ငံရေးသိပ္ပံပညာရှင်တွေကဆိုကြပါတယ်လူလူဟာထိုက်တန်တဲ့အစိုးရပဲရတယ် people get the government they deserve လို့ပြောကြပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီလိုသွေးထိုးလှုံ့ဆော်မှုလူမျိုးရေးကြီးမြောင်းတဲ့ဘာသာရေးသွေးထိုးလှုံ့ဆော်မှုနောက်မှာလူလူတွေပါနေတယ်ဆိုတော့ဒီလူလူဟာဒီမိုကရေစီနဲ့တန်ရလားလို့မေးခွန်းထုတ်မယ်ဆိုရင်ဆရာဘယ်လိုဖြစ်မလဲဆရာ
အဲ့တော့ဒီနောက်ချင်းလူလူပါရည်လို့ပြောလို့မရဘူးခင်ဗျာလူလူဆိုတာတော့ကျိုးရင်ပါပဲကြောက်လာပါပဲသူတို့ကတော့သူတို့အိတ်ကိုအိမ်မှာကိုကိုတမင်ကိုစားပြီးတော့ကိုလူကိုလုံနေတဲ့ဟလာကိုအိမ်မှာကိုအိတ်နေတဲ့လူတွေသူတို့ကမိဂီလာလူမြန်မာမျိုးဟာဟလာဒီအခုခြေလမ်းပြဿနာတွေမပေါ်ခင်စကြမှာဆိုလို့ရှိရင်ပမာဏမှုခင်ဗျာအတူတူနေနေတာပဲတမျိုးနဲ့နေနေတာဟလာအခုလုံးလည်းအခုတစ်ခါဖြစ်အရင်ကင်းရေပေါ်လာတဲ့ခါကျတော့လေပပရီများကြီးတိုင်းကိုကူးတယ်ဒါအိမ်ဒီမိဂီလာအိမ်ဒီမှာဆိုရင်အဖူးဖိုင်းလင်းများပြောက်ကမူကလေးငါ့ကိုတွေ့မှာတင်းထားတယ်သူမှအငယ်ချင်းမှတည့်ရတာနဲ့သူ့အတက်ကိုကြေကောင်းနေဆိုပြီးတော့လုပ်ကြတာရှိပါလေအဲ့တော့ကျွန်တော်ဥစ္စာကပြောသလိုဟလာသူနဲ့လင်းငင်းတိပံပညာရှင်များပြောပြူလူလူကြားထဲမှာဟလာအဲသူကတော်တော်ကိုစိုးရင်ထင်လန့်ကြီးကြီးဖြစ်နေတယ်ဆိုတော့အဲ့တော့ကျွန်တော်အဲ့လောက်ထိတော့မတွေ့ဘူးခင်ဗျာကျွန်တော်တွေ့တာအဲ့လူလူကိုစိုးရင်ထင်လန့်မှုကြီးပေါ်လူလူကိုဟလာဒီအမောင်ပြောတာကြီးဆွဲအောင်လူလူကိုဟလာမျက်စိကိုအင်္ဂလာဖုံးအောင်နိုင်ငံအင်္ဂလာတွေဖုံးအောင်စုံလို့တဲ့လူတွေကရှိနေတယ်အဲ့လူတွေကအလူရလေဟာလာအဲ့လူကနိုင်ငံရေးညာသူတွေလားဟာလာအခုတော့ဒီရန်ကုန်တိုင်းကဒီတောင်ရှိတဲ့အစိုးရကြီးပြောတာတော့တတိယအင်အားစုဆိုပြီးပြောတယ်အဲ့တော့တတိယအင်အားစုဆိုတာဘာလဲတတိယအင်အားစုဆိုတာဟာလာနိုင်ငံရေးညာသူတွေပြောတာလားသူမို့ရင်အစိုးရမှဒုမွေးညာသူတွေပြောတာဘာပိုင်းညာသူတွေပြောတာသူမို့ရင်ပြောတော့ဗျရင်းနှောင်းကနေတော့အနာရှိခဲ့ဘူးတဲ့လူတွေအောင်းနေကိုပြောတာလားဘုမလို့ရှင်လေအခုလက်ရှိအာရန်ရှိတဲ့လူတွေကနေပြီးတော့ဒီလိုအပြောင်းလဲတွေမလို့ရှင်လို့အဲ့ဒါရှိတဲ့လူတွေကဒီလိုတွေ့ရမယ်အဲ့ဒါဘာဖြစ်လဲဆိုတော့ဒါတွေကဘာလို့ပြောပြောဟာလားလုတ်တက်ကင်တတ်တဲ့လူတွေဟာလားအာနာဟုတ်ကင်ကျွတ်တဲ့လူတွေအာနာဟုတ်တုံးတတ်တဲ့လူတွေဟာလားအာနာဟုတ်ဘလူချိုးအောင်မှဆိုတဲ့ဟာနားလေတယ်လူတွေကလုံနေတာလို့ကျွန်တော်ကထင်တယ်ဒီလူလူကြားထဲမှာရှိတဲ့စိတ်ဓာတ်ကျွန်တော်ကမပြောချင်ပါဘူးလို့
ဆရာဝန်ခင်ရဲ့သဘောထားလေးပြောပါဦးခင်ဗျာဒီညမှာ
တဲ့ဒီဥစ္စာဟိုအလေးအထားပေါ့ဗျာအရင်တော့ကလည်းဟိုမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်လိုပဲအတူနေလိုက်ရနေနောက်တခါဒီဆင်းရဲခင်မှာစပြီးတော့ဟိုကလာဘာရိုက်ပွဲပါညာတဲ့ဆိုပြီးတော့ဒီစာအုပ်ထုတ်တာနေစပြီးဖြစ်တာပေါ့ဗျာဆိုတော့အဲ့လိုမျိုးရေးတာသားတာတွေကလည်းရှိတာပေါ့ဒါမှမဟုတ်လည်းအခုဒီမှာလည်းဒီအစိုးရကတော့စံနေစဉ်ဥပဒေပါညာနဲ့သူလှုပ်ဖို့ဆိုတာဒါတွေသူကြောက်လို့တင်ပါလေတချို့ကနည်းနည်းလွတ်လပ်ခွင့်ပေးလိုက်တော့လေတချို့ကလည်းရေးသားလာကြတယ်ဆိုတော့ဒီကိစ္စမျိုးမှာဒီလူမျိုးရေးဗဒိုင်းကိစ္စမျိုးမှာအဲ့ဒီစားရေးသားတွေတော့လှုပ်တာတွေပဲတော်တော်ဆိုးတယ်ဒီအရှေ့ဥရောပမှာဒီဟိုဆာဗီးယားကိစ္စမှာဘော့စနီးယားဆာဗီးယားဒီကိစ္စတွေပါလေအဲ့လိုပဲဒီလူမျိုးကိစ္စကိုဒီအကြီးအကျယ်ဟိုစံနေစဉ်တွေကနေရေးသားလာတဲ့အခါမှာအဲ့ဟိုတဖြည်းဖြည်းနဲ့အသေးလေးကနေအကြည့်ထွားလာပြီးတော့နောက်ဆုံးမိတ်မနိုင်ဝင်နေဖြစ်တာပဲအဲ့ဒါဟိုဒီကိစ္စမျိုးတွေရပါဗျာအေးစေးဟိုကြိတ်ပြီးဖြေရှင်းရမယ့်ကိစ္စတွေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းဟိုလူကြီးလုပ်တဲ့လူကနေပြီးတော့ဒီမတည့်တဲ့ကလေးတွေကိုလူကြီးလုပ်တဲ့လူကဖြောင်းပြပြီးတော့ပြောဆိုပြီးတဖြည်းပြန်ပြီးတော့တဲ့အောင်လုပ်တဲ့သဘောမျိုးပေါ့ဗျာအဲ့ဒါမျိုးမရှိဘဲနဲ့အစိုးရကိုယ်တိုင်ကမြောက်ထိုးပင့်ကိုလုပ်တဲ့အခါကျတော့အကြီးကြီးပေးကြည့်ပြစည်းကြတာပေါ့ဗျာ
ဆိုတော့အခုတိုင်းဆိုရင်မြန်မာနိုင်ငံမှာလူတွေဒီမိုကရေစီရေးအတွက်ဒီကိစ္စပြည်လဲရေးအတွက်စာပေလွတ်လပ်ခွင့်တွေပါတကူစတေးရမယ့်သဘောဒီမိုကရေစီရေးအလားအလာကိုစတေးရမယ့်သဘောဖြစ်နေကြပါဆရာ
အဲအခုကတော့အဲ့လိုဖြစ်နေတာဘယ်လိုဆိုတော့ဟိုဗမာပြည်ကလည်းဒီကိုယ့်အကူတာဝန်ပေါ့ဗျာကိုတာဝန်ကိုဘယ်လောက်ရှိတယ်ဆိုတာသူတို့တိုင်းတာလို့မှမသိကြဘူးဗျာဆိုတော့ ဟိုကိုလှုပ်လိုက်တဲ့အတွက်ဘယ်လောက်ထိအောင်ဟိုထိခိုက်သွားတယ်ဆိုတာဟိုမသိကြတဲ့အခါကျတော့ခဏဟိုကိုလူကျင်နာဘက်တွေးပြီးတော့ရေးကြသားကြပဲဆိုလို့ရှိရင်တော့ဒီမိမတက်တာမရေးတတ်တဲ့အခါကျရင်တော့ဒုက္ခရောက်တာပေါ့
ဆရာနောက်ဆုံးနည်းနည်းဒီပြဿနာရဲ့ထွက်ပေါက်ဘယ်လိုဆရာသိနေလို့ဆရာထင်ပါလဲဆရာ
ဒီဥစ္စာအင်တာအချင်းကြာမဲ့ကိစ္စအချင်းကြာမဲ့ကိစ္စဆိုတာတဖြည်းဖြည်းနဲ့အချင်းကအချင်းကြာလာရင်တော့ဟိုကင်တွယ်တဲ့အပေါ်မှာမူတည်တဲ့အစိုးရကိုယ်တိုင်ကကင်တွယ်တဲ့အပေါ်မှာမိမတက်တာဖြစ်ပြီးတော့လုပ်မယ်ဆိုရင်တော့အချင်းကြာလာတဲ့အခါကျရင်ဟိုပြန်ပြီးတော့ဟိုနေလို့ရမယ်လို့ထင်တာပဲဒါအချင်းကတော့တော်တော်ကြီးရမယ
်ဆရာဝင်းတင်ရဲ့သဘောထားကိုပြောပါခင်ဗျာနောက်ဆုံ
းပရောင်းကြီးကတော့လူလူကြားထဲမှာညုံညုံမှုဖြန်းပြရမယ်အစိုးရကလည်းအဲ့လိုညုံမှုကြားနေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဥမာဆိုတော့ဒီညမထွက်အမိတုံးရတယ်ဆိုတဲ့အခါကျတော့သူ့ရဲ့လူညုံမှုဟာသူရိုက်တဲ့နောက်မှသူမလူညုံတော့တဲ့သဘောထားကြောင့်သူကလည်းပြီးတော့ပြည့်တော့မထွက်ရတဲ့အခါကြီးတားပြီဆိုတာမျိုးဒီ negative story ပေါ်ဗျာရောင်းမြန်တော်မှန်တရားဝင်ကြည့်တယ်အဲ့ဒါစိတ်သက်တည်ပေါ်တယ်အဲ့တော့ကျွန်တော်တော့ဘယ်လိုကြည့်လဲဆိုတော့အရင်ကလုံလုံမှုရှိအောင်လုပ်ရမှာပဲလုံလုံမှုကြောင့်သူတည်နေရမှာကျွန်တော်ထင်တယ်ရှင်လေးလောက်ကာလာတော့လူတို့ကကိုယ်လိုမျိုးကြီးကိုဖနီးတဲ့ဟာတော့နမူနာဆက်နေတယ်လို့ကျွန်တော်ပြောရတယ်အရင်ကတော့အစိုးရကနေပြီးတော့ဟိုလူကိုလညို့တို့ဒီလူညို့တို့မလုပ်ပါနဲ့အဲ့ဒါလုပ်တယ်လို့လည်းမပြောအောင်တတိယရာသူကြီးကလည်းကြောက်ပြောနေအဲ့ဒီတတိယရာသူကိုဖော်တော့ပါဒုတိယတစ်ချက်ကတော့ဒီဒီလူကသူလုံလုံသူရဲ့လူလူမှုသူဖန်ပြီးရဲ့ဟလာအတားကြီးလမ်းနေမှာအတားကြီးဥသားတွေပါလို့ယာယီအဖြစ်မရပိုင်းအဖြစ်တော့ခွင့်ပြုရလိမ့်မယ်လို့ကျွန်တော်ပြောနေပါတယ်တတိယချက်ကတော့ဒီလူလူကြီးဒီအတားကြီးအတားကြီးကြီးရဲ့ပြမမှာကြီးရဲ့ဟလာဥမာတက်စီဆိုင်တို့ကပြီးတော့လည်းတက်စီဆိုင်ကိုတော်အောင်တို့ပါလို့ဒီနေရာတွေမှာတော့တင်းတင်းကျောက်ပတ်တဲ့ဒီရဲတို့ပါလို့ထိနေမှုလို့ပါဘာလို့တစ်ချက်ကျွန်တော်ဖြစ်ပြောနေတာပါဆိုနိုင်ငံပါတီဆိုတော့အော်ဒါရှိတယ်လေနိုင်ငံပါတီကအတန်ထွက်ပါဟလာဦးနိုင်ငံတိုင်းစိုးရတယ်ပဲခေါ်ပြီးတော့ဟလာပြောတော့တောင်မှဒီတော့နတ်လုံးပြန်လာတာပဲရှိနေတဲ့ခါကျတော့ဒါတော့မသိဘူးအဲ့တော့နိုင်ငံပါတီကတီတူတူဒီလိုမှနိုင်ငံပါတီအားစုကြီးကိုယ့်ရဲ့ပါတီဖွဲ့စည်းပြီးပါတီဝင်ရှိတဲ့ခါကျတော့လူငယ်ကိုသိမင်းရဖို့ဟလာညီတို့တန်းတူတာတွေဟလာပြောနေပြောဟလာတိုက်ပြီးတဲ့ခါတွေကိုဒီလိုဟာမျိုးတွေမဖြစ်အောင်စောင့်ကြောက်ဖို့ဒီလိုဟာမျိုးတွေအလားအလာကြီးရှိနေချင်းချင်းဖို့တို့ဘူးတိုင်ကြဖို့တို့တားပြဖို့ဟန်တာဖို့လို့ပါလို့ကျွန်တော်ပြောချင်ပါတယ်